ဒီမှာအစိုးရနဲ့ NCA အပြည့်အလက်မှတ်ရေးရဲစဲကိုလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တက်မတော် RCSS SSA နဲ့မြန်မာတက်မတော်တို့ကြားအင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အခုလိုတိုက်ခိုက်လာတာဟာကြောင်မဲတီဘောဒေသတွင်မှာလက်နက်ကင်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။လက်ရှိတိုင်းဒါဒေတာမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းဒါလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကပြောကြပါတယ်။ BOE ထိုင်းချီစိတ်တရင်တော့ကိုနိုင်ကိုင်တရင်ပြဖို့ထားတာကိုနားဆင်ကြပါခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းစီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုရာအုံမှုချေးရွာအုပ်စုရွယ်မုံစုတပ်စခန်းကိုမြန်မာတပ်မတော်ကနေမနေ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS SSC ပြောခွေရာကိုမှုကြီးဆိုင်ငင်းကပြောပါတယ်။
မနေ့ဒီဘောက်ကိုင်မတော့ကျွန်တော်တို့ဒီပုံမှုကြီးပါအောက်စုမှာဖြစ်တာဖြစ်ပါပဲတိုက်ပွဲကတော့နနာနေစတာညနေ6နာရီလောက်မှနည်းနည်းညင်ဆက်သွားတဲ့သဘောရှိပါပဲစစစတိကြောက်မယ်လက်အောက်ခါမတော့ခမာယငါးတုံညာနေရခလာယနေ့လေးနေ့ရဒီပေါင်းတဲ့အစ်ကြောင်းကကျွန်တော်တို့ဝင်တိုက်တာဖြစ်ပါပဲကျွန်တော်တို့ဘက်ကတော့ဖြစ်တဲ့အခြေအနေမရှိဘူးလို့သိရတယ်ဟိုအမြင်တင်ပြရဆိုရင်ဒီတမတော်ဘက်ကတော့နည်းနည်းအထူးခိုက်ပိုင်ရာတွေတော့ရတယ်လို့တော့ကြားတယ်ဗျတခြားသူတို့စီကလက်နဲ့ခရယာမိကြောက်တယ်လေကျွန်တော်တို့ဘက်ကဒင်းစီရမိတာလည်းရှိတယ်ဟိုအဲ့ဒါတခြားတယ်အဲ့ကွင်ကကျွန်တော်ကွင်ဖြစ်ပါတယ်ကွင်ကျော်မှာတစ်စကားရောဟိုပေါ့20ကျော်ကျော်လောက်ရှိနေတယ်အဲ့ဒီကျော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာတမတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောဆိုခဲ့ပေမဲ့တိကျတိမကျနိုင်သေးပါဘူးမြန်မာတမတော်ကလည်းခုလိုတိုက်ခိုက်လာတာဒီဘောမျိုးနယ်ကအုံမှုထန်ဆန့်ပါခါဒေသတွေမှာလက်နက်ကန်အဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင်းဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့သိရတဲ့လောက်ဆိုရင်အပေါ်နေပြီးတော့အဲ့ဒီအုံမှုကွင်မှာရှိတဲ့တိုင်းသားလက်နက်ကန်တွေအားလုံးဒီဘောကြောင့်မှုကွင်မှာရှိတဲ့တိုင်းသားလက်နက်ကန်အားလုံးတွေကိုဟောပေါ့ရှင်းထုတ်ရမယ်ဆိုတော့အထက်ကညင်ကြားလာတယ်လို့လို့အဲ့လိုတော့တိုးတိုးတန့်တန့်တော့ကြားရတာပေါ့ဗျာ
လက်ရှိတိုက်ပွဲဖြစ်ပွားရနေရမှာမြန်မာတမတော်ကကအင်အားဖြည့်ထားပြီးထန်ဆန့်ပါခါစတဲ့နေကြီးတွေမှာလည်းအမေရိကစီးရေးသိမ်းမှနေတဲ့အချိန်မှာရှိနေပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကနေတရင်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနေနဲ့တမတ်ထားတဲ့နေရာမှာနေထိုင်သွားလိုက်ရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြန်မာတပ်မတော်ကြီးရည်လေးညှိနှိုင်းကိုယ်ကယ်ရေးမှူးဗိုလ်ချုပ်ကြီးမြတ်သုံးဦးကတရင်မီဒီယာတွေကိုပြောခဲ့ပါတယ်
။ကျွန်တော်တို့ရဲ့အနေနဲ့ကသူ့နေရာနဲ့ရှင်နေတယ်လက်နက်ကိုင်ကတော့လာမှုမရှိဘူး။သွားခဲ့လို့ရှိရင်လည်းကျွန်တော်တို့ဒီမှာတရင်ဖို့လေပေါ်ခွင့်ရှိတဲ့နေရာကိုသွားတယ်ဆက်ပြီးဖြစ်တော့အခွင့်ပြုတဲ့နေရာကိုသွားတဲ့အတွက်ကြောင့်ကျွန်တော်တို့လည်းဘာမှလည်းပြောပြရမရှိဘူး။ဒါကျွန်တော်တို့လည်းသူတို့တိုက်ပွဲဖြစ်စရာမရှိဘူး
။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC အဖွဲ့အနေနဲ့အစိုးရနဲ့ပြည်ထောင်စုစစ်ငင်းချမ်းရေးပြည်ကြရေးသူသားတဲ့အဖွဲ့ရှိပြီးနေမြေဒေသတပ်မရေးကိစ္စရပ်တွေကိုဆွေးနွေးထားတာမရှိသေးဘူးလို့ RCSS SSC ပြောခွင့်ရဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။တပ်မနေမြေဆိုတော့ဘာမှတိတိကျကျကိုတတ်မှတ်ထားလို့မရှိသေးဘူး။ကိုယ်နားလေကိုယ်နဲ့ကိုယ်နေသွားတဲ့တဘောပဲအမှန်ဆိုကျွန်တော်တို့ဒီနေရာနေပါဒီကွေးမနေပါဒီတပ်မနေပါဆိုတရားဝင်တတ်မှတ်ထားတာမရှိသေးဘူးဆိုတဲ့အကိစ္စကြတော့တဘောဥပမာအတိအကျနေနေဆိုဘလွာမျိုးလဲဆိုတာကအတိတ်တွေဖွင့်ဆိုမှုမရှိသေးဘူးကြည့်
မြန်မာတပ်မတော်အနေနဲ့အပြစ်ရ NCA အဖွဲ့ပေါ်တိုက်ခိုက်လာတာလက်ရှိတိုင်းဒေသမှာထိုးစစ်ဆင်နေတာဟာလက်ရှိပေါ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒုက္ကူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ထိုးပြီးသားအဖွဲ့ကိုတောင်မှဒီလိုတိုက်တယ်ဆိုတာဟိုကမထိုးတဲ့အဖွဲ့တွေဆက်ကြလဲဒီလိုကဆင်းစားကြတယ်အများကြီးရှိမှာပေါ့ဟိုကိုကောင်ဖက်မှာလည်းအပက်ပွဲတွေအဆင်ပြေဖြစ်နေတယ်ဒီကြားထဲမှာလည်းကျွန်တော်တို့ဝင်တိုက်တယ်ဆိုတော့ကျွန်တော်တို့အီယိုဘက်ကတော့နည်းနည်းဆင်းစားကြတယ်အများရှိတာပေါ့ကျွန်တော်တို့ဘက်ကမြင်တာလည်းဒီလိုလုပ်တာ MCA ကိုဟိုကထိခိုက်စေတယ်နောက်ဒီငင်းချမ်းရေးဖြစ်ကိုလေအဟန်တာအနောက်ဆက်ဖြစ်နေတာပေါ့နော
် RCSS SSC ကမြန်မာဆိုရနဲ့တနိုင်ငံလုံးပြည်ခန့်ရဆက်ရေးစွာချုပ် NC လက်မှတ်ရေးသူထားတဲ့တိုင်းဒေသလက်နက်ကဖွဲ့ရှိဖွဲ့မှာပါဝင်နေပြီးမြန်မာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်မြန်မာဆိုရအနေနဲ့ပြည်တော်စုငင်းရန်ချင်းညီလာခံကို27ရာစုပင်လုံညီလာခံကိုကျင်းပနိုင်ဖို့စိုင်းပြေးနေတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကဖွဲ့တွေကြားစီးရီးရတိုက်ခိုက်မှုတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်တိုင်းဒေသလက်နက်ကဖွဲ့တွေအနေနဲ့သတိရစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက် NCA သဘောတူစာချုပ်လက်မှတ်ရေးသိုးရမှာဖြစ်ပြီးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးတင်းမာနေတဲ့အဖွဲ့ဖြစ်တဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ဖွဲ့တို့အနေနဲ့လက်မှတ်ရေးသိုးရေးမှာကတ်တက်ချင်းခံနေရပါတယ်ဒီသုံးဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ဆွလွတ်ကြောင်းသဘောထားထုတ်ပြမယ်ဆိုရင် NCA လက်မှတ်ထိုးစရာမလိုပဲ27ရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အခွင့်အရေးရှိမယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ